မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းဧပြီလ20ရက်နေ့ကကုလသမဂ္ဂအမှတ်10ထင်းထင်းရှားရှားပါရှိတဲ့မော်တော်ယာဉ်တစ်စီးပြစ်ခတ်တိုက်ခတ်ခံရတဲ့အတွက်ဖြစ်တင်ရှုတ်ချကြောင်းဧပြီလ22ရက်နေ့ရက်စွဲနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်တရထုတ်ပြန်ခဲ့ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ဝန်ထမ်းတူတွေသိဆုံးခဲ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကဝန်ထမ်းတူတန်ရာရရှိခဲ့တဲ့အဲ့ဒီတိုက်ခတ်မှုဖြစ်ပွားချိန်မှာတိုက်ခတ်ခံရသူတွေဟာ COVID-19 ရောဂါတိုက်ဖျက်ရေးမှာပါဝင်လှုပ်ဆောင်နေတယ်လို့သိရှိနားလည်ထားကြောင်းဒီဆိုးရွားရဲ့လူရက်ကအကောက်ွယ်မဲ့အရတားတွေကိုအကောက်ွယ်ပေးဖို့လိုအပ်နေတာနဲ့ရခိုင်ပြည်နယ်အတွင်းအပြစ်ခတ်ရဲဆဲဖို့အပူတပြင်းလိုအပ်နေတာတွေကိုထင်ထင်ရှားရှားပြသလိုက်တာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားဦးကြီးဌာနပြောခွင့်ရ Morgan Ortega ကပြောပါတယ်။ဒီလိုရဟာ virus ပြန့်နေတာကိုတားဆီးဖို့တကမာလုံးကကျူပန်းအားထုတ်နေတာကိုအနောက်ရှက်ပြုလိုက်တာပဲလို့လည်းဖော်ပြထားပါတယ်။ကြေညာချက်မှာဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးပေးဖို့နဲ့ကျူးလွန်သူတွေကိုအပြစ်ပေးအရေးယူဖို့မြန်မာအာဏာပိုင်တွေကိုတိုက်ထွန်းထားပြီးကျမရင်းတဲ့လူသားချင်းစာနာမှုဆိုင်ရာဝန်ထမ်းတွေအလုပ်လုပ်နိုင်ရေးအတွက်ချင်းချောက်မှုအန္တရာယ်လွတ်ကင်းတဲ့အခြေအနေအခုလိုအခြေအမှပိုပြီးလိုအပ်နေပါတယ်လို့လည်းပြောပါတယ်။တိုက်ခိုက်မှုဖြစ်ပွားပြီးနောက်တည့်ရက်ဧပြီလ21ရက်နေ့မှာတော့မြန်မာနိုင်ငံသားဝန်ကြီးဌာနကဒီဖြစ်ရပ်အပေါ်စုံစမ်းမှုတွေလုပ်ဖို့နဲ့နောက်မဖြစ်အောင်ကောက်ွယ်တားဆီးမယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဧပြီလ22ရက်နေ့မှာပဲ WHO ကတိုက်ခိုက်ခံရတဲ့နေရာနဲ့မဝေးတဲ့နေရာမှာCPS ပို့သက်ဆေးကုမ္ပဏီကစစ်ပစ္စည်းတွေတည်ဆောင်လာတဲ့ကာဒစီပြစ်ခတ်ခံရတာကြောင့်ရမောင်းတည်ဆုံးပြီးတူးတူတန်ရရှိခဲ့ပါတယ်။ရခိုင်ပြည်နယ်တွေမှာဒီကနေ့အထိတိုက်ပွဲတွေဆက်လက်ပြင်းထန်နေသလိုတိုက်ပွဲအတွင်းအရသားတွေထိခိုက်တည်ဆုံးတိုင်းမှာလည်းတပ်နဲ့အေးတစ်ဖက်စလုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆက်ဆွဲပျော်ဆုံးနေကြပါတယ်ခင်ဗျ။